အမေရိကန်နဲ့တရုတ်တို့အပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီချင်းပင်ကိုအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့စီးပွားထိပ်သီးနိုင်ငံ20ကြီးလောက်ခန့်ရဲ့ပြင်ပဘေးပန်းအစည်းအဝေးမှာတိုက်တွန်းလိုက်ပြီးတရုတ်တနိုင်ငံနဲ့မူဝါဒကိုထပ်မံအတည်ပြုလိုက်သလိုထိုင်းဝါမူဝါဒကလည်းအပြောင်းလဲမရှိပါဘူးလို့ဒီကနေ့အစည်းအဝေးပြီးမှပြောပါတယ
် Believe China and the United States to play key roles in addressing global challenges from climate changes to food insecurity
ရသည်တို့ပြောင်းလဲကနေစားနပ်ရိက္ခာအခက်အခဲကြုံကြတာအထိကမ္ဘာလုံးဆိုင်ရာစိန်ခေါ်ချက်တွေကိုရင်ဆိုင်ရမှာတရုတ်နဲ့အမေရိကန်တို့ဟာအရေးကြီးတဲ့အခက်ခံတာရှိကြတယ်လို့ကျွန်တော်ယုံကြည်ပါတယ်အလုပ်တွေလုပ်ကြဖို့နှစ်နိုင်ငံလုံးအတွက်တောချက်ကြပါတယ်တကယ်လို့တရုတ်ကသာဆန္ဒရှိတယ်ဆိုရင်အဲ့ဒီလိုအထူးအလုပ်လုပ်ဖို့အမေရိကန်ကအသင့်ရှိပါတယ်လို့ပြောသွားခဲ့တာပါထိုင်ဝမ်နဲ့ဆက်နွယ်ပြီးဖြစ်ပေါ်နေတဲ့တရုတ်နဲ့ဆက်ဆံရေးတင်းမာမှုကိုလည်းစီးရေးတိုက်ပွဲအသည့်ဖြစ်သူမယူဆဘူးလို့သတင်းတောက်တွေရဲ့အမေးကိုဖြေကြားသွားခဲ့ပါတယ်နိုင်ငံကကိုယ်စားလှယ်အဖွဲ့မှနိုင်ငံခြားရေးဝန်ကြီးတွေဖြစ်ကြတဲ့အန်တိုနီဘလင်ကန်နဲ့ဝါဟီတို့လည်းပါဝင်ကြပါတယ်။အစည်းအဝေးမဆမီတွေ့ဆုံကြရမှာအမေရိကန်သမ္မတဘိုင်ဒန်ကသူရောသမ္မတရှီချင်းပင်မှာဒုတိယသမ္မတတွေဖြစ်ကြစဉ်တွေ့ဆုံအလုပ်လုပ်ခဲ့ကြတာကိုအမတ်တရပြန်ပြောပြခဲ့ပါတယ်။သူနဲ့ရှီချင်းပင်ကြားမှာပုံကိုရေးဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လည်းသူ့ဘက်ကပိုင်းဖြတ်ထားကြောင်းပြောကြားခဲ့ပါတယ်။တရုတ်နဲ့အမေရိကန်တို့ကြားပဋိပက္ခအဖြစ်မခံကြဘဲမတူကွဲပြားတာတွေကိုစီမံခန့်ခွဲနိုင်မယ်လို့ယုံကြည်ကြောင်းလဲသမ္မတဘိုင်ဒန်ကရှီချင်းပင်ကိုပြောပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်ချက်တွေကိုအပြန်အလှန်ပူးပေါင်းဆွေးနွေးဖို့လဲသူကပြောသွားခဲ့ပါတယ်။